မင်္ဂလာညနေခင်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ18,000ကျော်နေပြီးတော့သေဆုံးသူ360ရှိသွားကျော်သွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်အာရှအစုရှယ်ယာဈေးကွက်တွေဒီကနေ့မှဈေးတွေထိုးကျခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်သောရရှင်နေနာဆင်ရမှာကတော့တရုတ်နိုင်ငံဝူဟန်ကနေစတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူက300ကျော်သွားပြီးကူးစက်သူပေါင်းက18,000ကျော်ထိရှိလာနေတဲ့အတွက်ရောဂါမကူးစက်ရအောင်လို့အိန္ဒိယမြန်မာနိုင်ငံထဲမှာတော့တရုတ်နိုင်ငံသားတွေတရားမဝင်တဲ့ဇက်ဂိတ်ကနေအလွဲတကူဖြတ်သန်းမဝင်နိုင်ရေးကချင်ပြည်နယ်အစိုးရကထိန်းချုပ်ဖို့ကြိုးစားနေပါတယ်။
ကချင်ပြည်နယ်မှာတရားမဝင်ဂိတ်တွေကတော့ကျွန်တော်တို့ဝင်နေတာလေရှိတယ်လို့ကြားပါတယ်ကြာ။ဒီလိုလက်ဆွေးနာမှမှာလေဒါမှတို့တော့ကျွန်တော်တို့ဆွေးနွေးဖွဲ့နေတဲ့အတတ်နိုင်သူတို့
ကချင်ပြည်နယ်ကလူဝင်မှုကြီးကြပ်ရေးဝန်ကြီးပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်မင်းပြားကကိုရိုနာဗိုင်းရပ်စ်တန်ရလူနာကိုလည်းဆေးရုံမှာအထူးကြက်မဲ့စောင့်ကြည့်နေကြတဲ့အကြောင်းဒီလိုမျိုးကဘာတဝန်းပြန်ပွားလာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဦးဆုံးအနေနဲ့တရုတ်နိုင်ငံရဲ့ပြည်ပမှာသေဆုံးသူရှိလာတဲ့အတွက်ပြည်ပနိုင်ငံတွေကတရုတ်ခီးသွားတွေကိုပြည်ဝင်ခွင့်ပိတ်ပင်နေတဲ့အကြောင်းနဲ့အတူကရင်ပြည်နယ်မြဝတီမြို့ကကရင်နယ်ကြားစောင့်တက်ဗိုလ်မှူးအောင်အင်ကပောက်ကွဲမှုသတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ18,200ကျော်ရှိနေပြီးသေဆုံးသူ3,600ယောက်ထက်မနည်းရှိနေချိန်မှာရပ်ပိုင်းနဲ့အပီးဆောက်တဲ့ကုတင်တထောင်ဆန့်ဆေးရုံတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။ရောဂါဖြစ်မဖြစ်စစ်ဆေးထားတာတွေလည်းရှိနေသေးတာမို့ပိုးကူးစက်သူအရေအတွက်ထပ်တိုးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ပိုးကူးစက်သူအများစုကတရုတ်နိုင်ငံထဲမှာဖြစ်ပြီးတော့တခြား23နိုင်ငံမှာပိုးကူးစက်နေသူစုစုပေါင်း150လောက်ရှိနေပါတယ်။ဒီနေ့ကနေနေတော့ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတယောက်သေဆုံးခဲ့တာမို့တရုတ်နိုင်ငံပြင်ပမှာပထမဆုံးသေဆုံးမှုဖြစ်ခဲ့ပါတယ်။တရုတ်အာဏာပိုင်တွေကရောဂါပိုးကူးစက်မှုကိုထိန်းနိုင်အောင်လို့တချို့ဒေသတွေမှာအဝင်အထွက်တွေကိုတားမြစ်ထားသလိုနှစ်သစ်ကိုရုံးပိတ်ရက်တွေကိုလည်းတိုးထားပါတယ်။အကြောင်းတွေကိုလည်းဆက်ပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ထုတ်ပြန်တဲ့အရေးပေါ်အခြေအနေဟာတနင်္ဂနွေနေ့ညနေပိုင်းကဆလုအသက်ဝင်နေပါပြီ။ဝူဟန်မြို့မှာရှိတဲ့ဟျူဝေးနယ်ကနေပြီးတော့ပြန်လာတဲ့ဒီတရုတ်နိုင်ငံသားမှန်သမျှကိုတီးသန့်တတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေ၄ရက်အမှုတန်းတွေဆိုရင်တော့အထူးတတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှာဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးစစ်မှုတွေလုပ်မှာဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။အမေရိကန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေနည်းတယ်လို့အမိဖြေလုံခြုံရေးဝန်ကြီး Chad Wolf ကပြောပါတယ်
။တရုတ်နိုင်ငံဝူဟန်ကစခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ခီးသွွာလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်တွေဖျော်ပြီးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်သက်ရောက်နေတာကြောင့်စီးပွားရေးကိုပါသက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝေလျန်ကသတင်းတောက်တွေကိုပြောဆိုသွားတာပါ။ဒါပေမဲ့လို့ဒီတရုတ်နိုင်ငံအနေနဲ့ကယောဂပူထင်းချုပ်ရေးကိုနည်းနည်းနည်းနည်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောကြားသွားပါတယ်
။疫情对经济影响的大小取决于疫情防控的进展。
ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆောင်ရွက်ချက်တွေကိုသေချာပေါက်အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ရောဂါကူးစက်မှုတွေကြောင့်ထိခိုက်မှုတွေကိုလည်းရော့ကျနိုင်အောင်ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာဖြစ်ပါတယ်။တရုတ်နှစ်တကူပိတ်ရက်တွေအပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာတော့ဗိုင်းရပ်စ်ပိုးကူးစက်ပြန်ပွားလာတာကိုစိုးရိမ်ပြီးတော့ယင်းနှိမ့်ညွန့်နယ်သူတွေဟာတရုတ်စတော့ဈေးကွက်တွေကနေပြီးတော့ဒေါ်လာဘီလီယံ400ကျော်ဘူးရောင်းထုတ်လိုက်တာမဟုတ်လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဈေးကွက်ဖွင့်ချိန်ကလေးကလည်းစတော့ဈေးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတဲ့အတူပဲဝူဟန်အပါအဝင်ဟူဘေးပြည်နယ်တွေကမြို့16မြို့မှာရှိတဲ့လူကြီးတန်း90ကိုတရုတ်ကသွာလာကန့်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံမှာယောဂကုဆက်ခံရသူပေါင်းဟာလူပေါင်း18,000ကျော်သွားပြီလို့တရားဝင်ထုတ်ပြန်ထားတာပါ။အခုလိုမျိုးဗိုင်းရပ်စ်ကုဆက်မှုတွေကြောင့်တရုတ်နိုင်ငံဘီဂျင်းကအီကရစ်နန်တော်ရှန်ဟမ်မှာရှိတဲ့ဒစ်စနီလန်နောက်ဟောင်ကောင်ဒစ်စနီလန်စတဲ့ဧည့်သည်တွေအသွားအလာအများဆုံးခီးသွားနေရာတွေပိတ်ထားရသလိုပဲနေ့စဉ်တရုတ်နိုင်ငံစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေရပါတယ်။
ဖရီဒီနိုင်ငံမှာအကြမ်းဖက်ဝါဒအခြေခံတဲ့အန်ဒီအပေါ်တုံ့ပြန်ကင်တွယ်တဲ့စနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲသွားမယ့်အစီအစဉ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကြေညာဖို့ရှိနေပါတယ်။အဲ့ဒီအထက်မှာအကြမ်းဖက်ဝါဒအခြေခံကျူးလွန်မှုနဲ့အရေးယူခံရဘူးသူတွေကိုဘယ်လိုကင်တွယ်မလဲဆိုတာလည်းပါဝင်ပါတယ်။တနင်္ဂနွေနေ့ကပဲလန်ဒန်မြို့ကစထရက်သမ်အရပ်မှာအကြမ်းဖက်ဝါဒီတစ်ယောက်ကဓားနဲ့လိုက်ထိုးလို့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ပေါက်ခွဲရေးပစ္စည်းတွေကိုပေါ်မှာဝတ်ထားတယ်လို့ထင်အောင်ပစ္စည်းအတုတွေဝတ်ဆင်ထားတဲ့ဓားသမားကိုရဲတွေကပြစ်တက်ခဲ့ပါတယ်။အဲ့ဒီသူဟာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒဇွဲပစ်မှုတွေနဲ့ထောင်ချခဲ့ပြီးတော့မကြာခင်ကမှလွတ်လာတဲ့အသက်20အရွယ်ဆူဒက်ရှ်အာမန်ဖြစ်တယ်လို့အခိုင်အမာယုံကြည်ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဓားထံရရသူနှစ်ယောက်ထဲကအန်ဒီယယ်ပြင်းထန်တဲ့အမျိုးသားဟာအသက်အန်ဒီယယ်စိုးရိမ်ရတဲ့အခြေအနေကလည်းလွတ်မြောက်သွားပါပြီ။နောက်အမျိုးသမီးကတော့ဆေးရုံကနေပြန်ဆင်းသွားပါတယ်။တနင်္ဂနွေနေ့ကဒုတိယတတိယဒဏ်ရာရခဲ့သူတယောက်ကတော့ရဲပစ်ခတ်စဉ်လွင့်ဆင်သွားတဲ့မှန်စထိခြားခဲ့သူဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေဟာလူမှုအတိုင်းဝိုင်းတွေကိုခွဲခြားဖို့ကြိုးစားသူတွေ၊နေမှုထိုင်မှုပုံစံတွေကိုဖျက်ဆီးဖို့ကြိုးစားသူတွေဖြစ်ပေမဲ့လန်ဒန်မြို့တော်မှာတော့သူတို့ဘယ်တော့မှအနိုင်ရမှာမဟုတ်ဘူးလို့မြို့တော်ဝန်စာတီခန်းကပြောကြားခဲ့ပါတယ်။ Stratham အရက်ကဈေးဆိုင်တွေ၊စားတောက်ဆိုင်တွေနဲ့အထူးကစီကားတဲ့လက်မကြီးပေါ်မှာထွက်ပြေးသွားတဲ့မတင်ကားသူနောက်ကလိုက်တဲ့ရဲတွေကရပ်ဖို့ဩခဲ့ပြီးမှတနက်နဲ့၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေကပြောပါရယ်။နောက်ပိုင်းမှာတော့သူ့ကိုယ်မှာဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေဟာအတုတွေဖြစ်တယ်လို့ရဲကအတည်ပြုခဲ့ပါရယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့အတွက်တရားစွဲဆိုတဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတကိုခုခံချေပါမယ်ရှင်းနေဖွဲ့တွေဟာအခုဒီနေ့တနင်္လာနေ့မှာသူတို့ရဲ့နောက်ဆုံးရှောက်လွှဲချက်တွေကိုနှစ်နာရီစီတင်ပြကြဖို့ရှိပါရယ်။Republican တွေ 53-49 နေရာနဲ့အသာစီးရထားတဲ့ထက်လွတ်တော်မှာတရားခွင်ကြားနာနေတာဖြစ်တာမို့လို့သမ္မတ Trump ကိုယာယီကနေဖယ်ရှားနိုင်မဲ့မဲတော့ရနိုင်ခြေအနေထားမရှိပါဘူး။သမ္မတ Trump အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့သူ့အတွက်နိုင်ငံရေးအကျိုးမြတ်ဖြစ်စေအောင်လို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတာနဲ့လွှတ်တော်ကနေပြီးတော့စုံစမ်းမှုတွေလုပ်စဉ်အတွင်းအထောက်အထားချက်လက်တွေမပေးဘဲနဲ့အနှောက်အယှက်ဖြစ်ခဲ့တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်တစ်အမတ်တွေကအခုတင်းလာနေမှာရှောက်ထားဆွဲချက်တင်ကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဘက်ကဘာအမှားယွင်းမှမရှိခဲ့သလိုသမ္မတလုပ်ခဲ့တဲ့လုပ်ရက်တွေဟာလည်းသူ့ကိုအေးအေးယူလောက်အောင်အထိအပြစ်မဖြစ်ခဲ့ဘူးဆိုတာတွေကိုသမ္မတရှိနေတွေဘက်ကပြန်လည်ရှောက်ထားကြပါလိမ့်မယ်။ဒါပြီးရင်တော့ဘူဒုံနေမင်းမခွဲခင်အတွင်းမှာအထက်လွှတ်တော်အမတ်တွေကဒီမှုနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုခွင့်ရမှာဖြစ်ပါတယ်။Republican ထက်လွတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကတော့ယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတရဲ့လုပ်ရဟာမှားယွင်းနေဒါပေမဲ့လို့သူ့ကိုအရေးယူလောက်တဲ့အထီးတော့အပြစ်မဖြစ်ခဲ့ဘူးဆိုပြီးတော့ပြောနေကြပါတယ်။အမှုနဲ့ပတ်သက်လို့အဓိကတက်တွေတွေခေါ်ယူစစ်ဆေးပေးဖို့အောက်လွှတ်တော်ကနေပြီးတော့ဆွဲချက်တင်အဖွဲ့ရဲ့အစိုးတင်သွင်းချက်ကိုတော့ပြီးခဲ့တဲ့တောက်ကြနေတော့ကထက်လွတ်တော်ရမှာမဲခွဲရမှာတော့51-49နဲ့အစိုးရှုံးနေခဲ့ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လည်းညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။လာမယ့် November ကျင်းပမယ့် American သမ္မတရွေးကောက်ပွဲကြားရင် Democratic Party ကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေကို Iowa ပြည်နယ်မှာဒီကနေ့ညကျင်းပမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ Democratic Party ကိုယ်စားလှယ်လောင်း17ယောက်ရှိပါတယ်။တနင်္ဂနွေနေ့ကတော့ကိုယ်စားလှယ်လောင်းတွေဟာ Iowa ပြည်နယ်ထဲကမြို့တွေမှာနောက်ဆုံးမဲဆွယ်မှုတွေအပြိုင်အဆိုင်လုပ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကို November ရွေးကောက်ပွဲကြားရင်နိုင်အောင်လုပ်ဖို့လိုတယ်လို့ကိုယ်စားလှယ်လောင်းအားလုံးကပြောကြားမဲဆွယ်ခဲ့ကြပါတယ်။ဒီကနေ့ပနာမရွေးချယ်ပွဲမလုပ်ခင်လူလူသဘောထားစစ်တမ်းတွေအရာအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကသူမသားကိုမသားဖြစ်နေပါတယ်။အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်နဲ့အင်ဒီယာနာမြို့တော်ဝန်ဟောင်းပီတ်ဘူတဂျစ်တို့ကလည်းနောက်ကနေကတ်လိုက်နေကြပါတယ်။ဒါပေမဲ့ပါတီတွင်သမ္မတလောင်းရွေးချယ်ခွင့်ရှိသူဒီမိုကရက်အများအပြားကဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောကြပါတယ်။ဒီကနေ့ညကျရင်အများကြီးလာပြီးမဲပေးကြဖို့အတွက်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကသူ့ဘော်ထောက်ခံသူတွေကိုတိုက်တွန်းထားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းဒီကနေ့မဲဆန္ဒရှင်တွေအနေနဲ့ဘယ်တော့မှမနဲ့မတူတဲ့ကြီးလေးတဲ့တာဝန်ရှိနေတယ်လို့ပြောပြီးသမ္မတထရမ့်ကိုအနိုင်ယူမဲ့သူ့ကိုမဲပေးဖို့မဲဆွဲခဲ့ပါတယ်။American democracy စနစ်ဟာအတိမ်းဆောင်းမခံနိုင်တဲ့အခြေအနေမှာရောက်နေပြီးမှန်ကန်တဲ့ရွေးချယ်မှုလုပ်ဖို့လိုအပ်နေတယ်လို့အထက်လွှတ်တော်အမတ် Elizabeth Warren ကသူ့အပေါ်ထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ Indiana မြို့တော်ဝန်ဟောင်း Pete Buttigieg ကလည်းခေါင်းဆောင်မှုအသစ်နဲ့အနာဂတ်ကိုသွားဖို့အတွက်သမိုင်းဝင်ရွေးချယ်မှုလုပ်ကြပါလို့ဘဲဆန္ဒရှင်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားမဲဆွဲခဲ့ပါတယ်။
ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဆက်ဘော်ရဲဟာအီရန်နိုင်ငံတေဟရန်မြို့ကိုဒီနေ့တင်းလာနေမှာလည်းဟိုမှာဖြစ်ပါတယ်။ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဘော်ရဲရဲ့အီရန်ခီးစဉ်တွင်ဒေသတွင်းတင်းမာမှုတွေကိုလျှော့ချဖို့နဲ့အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူညီစာချုပ်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေနဲ့ဆွေးနွေးသွားဖို့ဖြစ်ပါတယ်။တနင်္လာနေ့အင်္ဂါနေ့တွေမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအီရန်သမ္မတနောက်အီရန်နိုင်ငံခြားရေးဝန်ကြီးနောက်အီရန်လွှတ်တော်ဦးထားလူပါဝင်ဆွေးနွေးဖို့ရှိပါတယ်။သူ့ရဲ့အီရန်ခီးစစ်ဟာအီရန်နဲ့ကမ္ဘာအင်အားကြီးတွေနိုင်ငံကြားမှာချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုမပြတ်အောင်လို့ EU ဘက်ကနောက်ဆုံးလှုပ်ဆောင်လိုက်တဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မေလတုန်းကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေတစ်ဖက်သက်နှုတ်ထွက်လိုက်ပြီးအီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအစ်တွေကိုပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းကပြစ်မှတ်တွေကိုတူရကီတပ်တွေဒီကနေ့ပြစ်ခတ်ခဲ့ပါတယ်။စီးရီးယားအစိုးရတပ်တွေရဲ့ပြစ်ခတ်မှုကြောင့်တူရကီစစ်သား၄ယောက်ထက်မနည်းသေဆုံးခဲ့ရမှုအပေါ်လက်တုံ့ပြန်တာဖြစ်တယ်လို့တူရကီသမ္မတကပြောပါတယ်။စီးရီးယားမှာအစိုးရကိုတိုက်နေတဲ့သဘုံအဖွဲ့တွေအခိုင်အမာခြေကုပ်နောက်ဆုံးယူထားတဲ့အနောက်မြောက်ပိုင်းကအစ်ဒလစ်နယ်တွေကိုတူရကီစစ်ရဲတန်းကြီးဝင်ရောက်ပြီးမကြာခင်မှာပဲအပြန်အလှန်ပြစ်ခတ်မှုတွေဖြစ်တာပါ။အခုလိုမျိုးတူရကီတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်စီးရီးယားအစိုးရတပ်တွေဘက်ကနေစစ်ကူတိုက်ပေးနေတဲ့ရုရှားစစ်တပ်ကအစ်ဒလစ်နယ်တွေကစစ်မဲ့ဇုံရဲ့လေကြောင်းပိုင်နက်ကိုသူတို့ထိန်းချုပ်နေတယ်လို့ပြောကြားခဲ့ပါတယ်ရှင်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာတတိုင်းပြည်လုံးအတိုင်းအတာနဲ့ပြင်းထန်အဆုတ်ရောင်ရောဂါဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေချိန်မှာတရုတ်နိုင်ငံသားတွေအိမ်နီးချင်းမြန်မာနိုင်ငံထဲကိုတရားမဝင်တဲ့ဇက်ကိတ်တွေကနေတဆင့်အလွဲတကူဖျက်ဆီးဝင်ရောက်တာတွေရှိနေတာကြောင့်အတက်နိုင်ဆုံးထိန်းချုပ်ဖို့ကြိုးစားနေပါတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။တရုတ်နိုင်ငံသားတချို့မြန်မာနယ်ဇက်ကဝေးလံခေါင်ဖျားတဲ့ကျေးရွာတွေမှာရောက်နေကြတယ်လို့တရားဝင်နယ်ဇက်ကိတ်တွေကကျန်းမာရေးစစ်ဆေးမှုတွေကလည်းရော့ရဲမှုတွေရှိနေတယ်ဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေဖြစ်နေတာပါ။အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
အိမ်နီးချင်းနိုင်ငံတွေကတရုတ်ခရီးသွားတွေကိုစစ်ဆေးတားမြစ်တာတွေတင်းတင်းကြပ်ကြပ်လှုပ်လာပေမဲ့တရုတ်နိုင်ငံသားတွေကတော့မြန်မာနယ်စပ်ကနေအလွယ်တကူဖြတ်တန်းနေကြောင်းကချင်နဲ့ရှမ်းမြောက်ပိုင်းဒေသခံတွေကပြောပါတယ်။နှစ်နိုင်ငံအတိမတ်ပြုနယ်စပ်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့တရားမဝင်ဂိတ်တွေကတဆင့်ဝင်လာတဲ့တရုတ်နိုင်ငံသားတွေရှိရဆိုတာကြားသိထားကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားရင်းမြစ်ဝင်ကြီးဦးစော်ဝင်းက VOA ကိုပြောပါတယ်။
မနေ့ကတော့ကချင်ပြည်နယ်မှာရောင်းမဲ့ဂိတ်တွေကတော့ကျွန်တော်ဝင်နေတာလေးနဲ့ရှိတယ်လို့ကြားပါတယ်ကြာ။တော်တော်အဲ့ရလူတွေကကျွန်တော်ညနာမျိုးပေါ်ပြီးရောက်မလာပေမဲ့ကျွန်တော်နေဆက်ကရွာလေးတွေမှာနေဆက်ကမြို့လေးတွေမှာတော့ရောက်တယ်လို့သိရပါတယ်။ပြုတ်ပြီနဲ့ကျွန်တော်တို့ကချင်ပြည်နယ်ကလမ်းပေါ်မှာကြားရနေခါဆိုတော့ပြည်သူတွေနဲ့ဆွေးနွေးတာမှန်ပါတယ်ဒါပေမဲ့တော့ကျွန်တော်တို့ဆွေးရဖွဲ့နေတဲ့အတတ်နိုင်ဆုံးတော့ဖိတ်ထုတ်လိုက်အောင်လို့ကျွန်တော်လုပ်နေပါတယ်လို့ပြောချင်ပါတယ်။
ခေါင်လံဖူးမြို့နယ်ကရှင်းခေါင်ဂိတ်ချီဖွေမြို့နယ်ကကမ်းဖာဂိတ်ဖီမော်ဂိတ်အမှတ်6အမှတ်9ပြီးတော့လိုက်ကာရွာအနီးကဂိတ်စရဲဂိတ်တွေဟာတရားမဝင်နှစ်နိုင်ငံနယ်စပ်ဂိတ်တွေမဟုတ်ပဲအဲ့ဒီဂိတ်တွေကနေလွတ်လပ်စွာဝင်ထွက်သွားလာနေတဲ့တရုတ်နိုင်ငံသားတွေရှိကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ပြည်နယ်ကမြန်မာအလို့သမား 9,000 လောက်ဟာလဲစစ်ရုံအလို့ယုံတွေပိတ်လိုက်တာကြောင့်ကချင်ပြည်နယ်ကမ်းပိုက်တီနယ်စပ်ဂိတ်ကနေမြန်မာနိုင်ငံကိုပြန်လာနေကြတာပါ။မြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့သူတွေကိုအစိုးရပြည်သူ့ကျန်းမာရေးဝန်ထမ်းတွေကကချင်ပြည်နယ်အပါအဝင်နေဆက်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့လိုအပ်မှုတွေအများကြီးရှိနေသေးရလို့ရှမ်းပြည်မြောက်ပိုင်းဂယုနာလူမှုကွန်ရက်အသင်းမူဆယ်ကဦးတောင်ထွန်းကပြောပါတယ်
ဟုတ်ကဲ့မြန်မာကဝင်ပေါက်တွေတော့အများကြီးရှိတယ်ကြာခိုးပေါက်တွေအများကြီးရှိတယ်ကြာအဲခိုးပေါက်တွေကတော့တက်ဆိုင်ရာအာဏာပိုင်ကတော့ဘယ်လိုမှတော့ထိချုပ်လို့မရတဲ့နေရာတွေပေါ့နော်လူအမှုတော့အများကြီးရှိမှာပေါ့ဒါဆိုတော့ကျွန်တော်မြန်မာနိုင်ငံကဖြစ်လာတဲ့အတော့မှဒီစစ်ဆေးတဲ့ဟာက
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းနေဆက်ဂိတ်တွေကနေဝင်ရောက်လာသူတွေကိုကိုအပူချိန်တိုင်းတာစစ်ဆေးနေရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတောင်းရှိသူတွေကတော့အခုဝင်ရောက်လာတဲ့သူတွေရဲ့မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူမရှိသေးဘူးလို့လည်းဆိုပါတယ်
။ဟိုရောဂါကလောက်ကြီးပြန့်နှံ့နေချိန်မှာရောဂါပိုးတွေ့ရဆွလူမရှိသေးဘူးဆိုတာတရားပိုလန့်ကြဖြစ်နေတော့ကျွန်တော်ဒီမှာစေဘာနဲ့ဆိုင်တဲ့ပုံတော့ဒီရဲ့ဆက်ဒီပါရီမရှိဘူးဆိုတော့တွေ့တဲ့အနေထားပေါ့နော်အကြည့်တော့ဒီလိုဆိုတာအဲ့ဘက်မှာတန်းကြဘလို့တော့ဝင်ပြီလဲပေါ့နော်ကျွန်တော်ဆိုရင်တော့ဟိုကကိုရကအနေအလုပ်လုပ်ပြီးကျန်လာတဲ့ကျွန်တော်တို့ဒီကခံနေပေါ့နော်အဲရောကပ်ပါလာလာမယ်အဲ့ဒါလို့ဆိုရင
်ကချင်နိုင်ငံရေးပါတီတစ်ခုကလူငယ်ရေးရာတောင်းခံတူပြောသွားတာဖြစ်ပါတယ်တရုတ်အစိုးရရဲ့ဖေဖော်ဝါရီ3ရက်မနက်ပိုင်းစာရင်းတွေအရဆိုရင်တရုတ်ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ 1,200 ကျော်ရှိပြီးဒီဗိုင်းရပ်စ်ပိုးကြောင့်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပြီးသေဆုံးသူက361ယောက်ရှိလာပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်အာရှဥရောပနဲ့အမေရိကန်နိုင်ငံကနိုင်ငံပေါင်း25နိုင်ငံအထိပြန့်နှံ့လာပြီးသေဆုံးသူနဲ့ကူးစက်ခံရသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ဝူဟန်ဒေသတရုတ်လူမျိုးတအုပ်သေဆုံးခဲ့ကြောင်းဖိလစ်ပိုင်အစိုးရကမနေ့ကဖေဖော်ဝါရီ2ရက်မှာကြေညာချက်ထုတ်လိုက်တာကြောင့်တရုတ်နိုင်ငံပြင်ပသေဆုံးသူတွေထဲမှာဖိလစ်ပိုင်နိုင်ငံကပထမဦးဆုံးဖြစ်လာပါတယ်
။ကိုစောထပ်ပါရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မင်းမြားကကိုရိုနာဗိုင်းရပ်စ်တန်လျာလူနာအကြောင်းနောက်ဆုံးရအခြေအနေကိုတင်ဆက်ပေးခြင်းပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်ပြည်ကနေပြန်လာတဲ့ရခိုင်ပြည်နယ်မင်းမြားမြို့နယ်ကချင်းမျိုးသားတအုပ်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်လျာလူနာအဖြစ်နဲ့ရခိုင်ပြည်နယ်မင်းမြားဆေးရုံတိသက်လူနာဆောင်မှထားပြီးတော့စောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်စ်တန်လျာရှိလူနာတအုပ်ဖြစ်တဲ့ဒီအချင်းမျိုးသားရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မင်းမြားမြို့နယ်မှာတရုတ်နိုင်ငံကနေပြန်လာတဲ့အမျိုးသားတအုပ်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရသူလို့တန်လျာရှိတာကြောင့်မင်းကြားဆေးရုံရဲ့တည်တံ့လူနာဆောင်တစ်ခုမှဆေးရုံဝန်ထမ်းတွေကစောင့်ကြည့်ကူတာပေးနေတာပါ။အဲ့ဒီမျိုးသားဟာမင်းကြားမျိုးနဲ့တောင်ရှင်ပင်ကျေးရွာမှာနေထိုင်တဲ့ကိုဖိုးလုံးရှည်ဆိုတဲ့ရှင်းလူမျိုးတဦးဖြစ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်နိုင်ငံဂျေကောင်မျိုးကနေပြန်လာတာဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောပါတယ်။တောင်ရှင်ပင်ကျေးရွာဟာမင်းကြားနဲ့မိဘကိုတော်တဲ့လမ်းမှာတည်ရှိတဲ့ရှင်းလူမျိုးတွေနေထိုင်တဲ့ကျေးရွာတွေဖြစ်ပြီးဒေသခံတွေနဲ့သူရဲ့မိသားစုဝင်တွေဟာလည်းလက်ရှိကူးစက်မှုတွေဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်ပိုးအကြောင်းမသိထားကြသလိုစိုးရိမ်မှုတွေလည်းမရှိကြဘူးလို့လူနာရဲ့မိသားစုဝင်တဦးကပြောပါတယ်။
ကိုရောအနေနဲ့တော့သူတို့ကလူမျိုးသားတွေသူများတွေတို့စွန့်နေကြတော့မရှိတော့ပါဘူးဖြစ်နေတယ်အခုဒီမှာတော့เนาะနောက်တော့ဘယ်လိုဖြစ်လာမလဲတော့မပြောရဘူးကိုရောကလည
်းလက်ရှိချိန်မှာကိုရိုနာဗိုင်းရပ်ကူးစက်ခံနေရသူတို့တန်တရာရှိတဲ့ကိုဖိုးလုံးရှင်ကိုမင်းပြဆေးရုံမှာစောင့်ကြည့်လူနာဖြစ်နေစောင့်ကြည့်နေတာ၃ရက်ရှိပြီဒီဗိုင်းရပ်ပိုးအမှန်တကယ်ကူးစက်ခံနေရသူဟုတ်မဟုတ်သိနိုင်အောင်စစ်ဆေးဖို့ဓာတ်ခွေခန့်နမူနာပို့ဆောင်ထားတယ်လို့မင်းပြဆေးရုံကလက်ထောက်ဆရာဝန်ဒေါက်တာဇော်နန်ဦးကပြောပါတယ်
သူကနေပြန်လာဆိုတော့သူ့ကိုနေဖြားလို့ဖြားနေဆောင်းလို့ဆိုနေဆိုတော့တန်တရားရှိလို့ဆိုတော့စောင့်ကြည့်ထားတဲ့ဘောပါအဲကျွန်တော်သူ့တော့ဒီတန်ဒီနေပေါ်တော့ဒီ subject round ထဲမှာထားရတယ်ပေါ့ဒီတန်ဒီသူ့ကိုလေဒီတန်ဒီနာဆောင် isolated round ထဲမှာထားရတယ်အဲဝန်ထမ်းနေဆိုလို့ရှိရင်လည်းအကောင်လုံးကျွန်တော်တို့ဒီအကာဝေဝတ်ဆောင်နေပေါ့နော်ဒီပြေးဝတ်ဆောင်နေဝတ်ပြီးတော့ပဲသူ့ကြည့်ရပေါ့နော်ကျွန်တော်တို့အဲ့လိုလုပ်ထားပါတယ်ဒီနေ့မှရန်ကုန်ရောက်သွားမှာဆိုတော့မပြောတတ်သေးဘူးကျွန်တော်လည်းတိတ်တော့မကြောက်တော့ပါလူကတော့တက်တာနေပါပြီဖြစ်ဖို့တော့နေပါတယ်အာရိုးရိုးရာဒီတုတ်ကွေးနဲ့ပဲကိုတူတော့ပူတူပါတယ်ကိုဟုတ်ကဲ့ပါခင်ဗျာ
လက်ရှိရှိမှာကိုရိုနာဗိုင်းရပ်စ်တန်တရားရှိတဲ့လူနာနဲ့ပတ်သက်ပြီးဘာမှမသိရသေးတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မင်းပြမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်ဒီရောဂါစိုးကြီးကိုကတော့အကုန်လုံးကစိုးရိမ်နေကြတာပဲအခုဆိုကျွန်တော်မျိုးမှလည်းဟိုကလေးရောလူကြီးတွေရောအကုန်လုံးမတ်စင်တက်ပြီးတော့ဟိုတွာလာနေကြတယ်အဲ့ဒီကြားထဲမှာဒီလိုသတင်းစိုးကြီးတစ်ခုထွက်လာတဲ့အပေါ်မှာတော့ဟိုပြီးတော့စိုးရိမ်တက်ပြီးမြန်တက်သွားတာပေါ့တော့သူများနိုင်ငံတွေမှာတော့ဘယ်နှဦးဘယ်နှဦးအော်ပေါ်ပြရတာလေကြည့်ရသို့မြန်မာနိုင်ငံမှာဟိုအဲ့ဒီစံသက်စင်းမရှိလို့များလာတော့ဘူးဒီနေ့တည်းတော့ဘယ်နှဦးကုဆက်ခံရပြီဆိုတော့အရန်ကတော့ထွက်ပေါ်မလာတဲ့ပုံမှာလေပိုပြီးဟိုတန်တရားနဲ့စိုးရင်စိတ်ကြရတော့မြင်နေကြတယ်
တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန်ပေါ်လာတဲ့ကိုရိုနာဗိုင်းရပ်ရဲ့ကူးစက်မှုတွေဟာကမ္ဘာရေးပေါ်ရှင်တွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာထားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အင်းနီးရှင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်ပိုးကူးစက်ခံရသူမရှိသေးပေမဲ့တန်တရားရှိလူနာတွေရှိနေပြီးအခုမင်းပြဆေးရုံမှာဆေးကုသမှုခံယူနေရတဲ့ကိုဖိုးလုံးရှေ့ရလည်းရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်တန်တရားရှိသူတဦးလည်းဖြစ်ပါတယ်ခင်ဗျာ
။ကိုတက်နိုင်ပါရှင်ဒီလိုမျိုးဒီကိုရိုနာဗိုင်းရပ်ပိုးဒီတရုတ်နိုင်ငံရဲ့ပြင်ပဖိလစ်ပိုင်မှာလည်းတည်ဆုံမှုရှိလာတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းတင်ပြချင်ပါတယ်။ကမ္ဘာတစ်ဝှမ်းမှာပြန်ပွားလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးအနေနဲ့တရုတ်နိုင်ငံရဲ့ပြင်ပမှာတည်ဆုံသူရှိလာပါပြီ။ဟူပေပြည်နယ်ဝူဟန်မြို့ခံတအူးဟာဖိလစ်ပိုင်ကိုရောက်လာပြီးတော့ရပ်ပိုင်းတွင်းမှာပဲမနီလာဆေးရုံမှာကွယ်လွန်သွားတယ်လို့ဖိလစ်ပိုင်ကပြောပါတယ်။ရောဂါပြန့်ပွားမှုကိုထိန်းချုပ်တားဆီးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံတော်တော်များများဟာတရုတ်နိုင်ငံကိုအခုရပ်ပိုင်းတွင်သွားရောက်သူတွေသူတို့နိုင်ငံကိုအလဲလာဖို့ပြည်ဝင်ခွင့်ပိတ်ပင်ထားခဲ့ပါတယ်။အမေရိကန်ကိုပြန်ရောက်လာတဲ့နိုင်ငံသားတွေဆိုရင်လည်းတီးခြားခွဲနေထိုင်စေပြီးတော့စောင့်ကြည့်နေကြတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်
။ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးအနေနဲ့တရုတ်နိုင်ငံပြင်ပမှာတည်ဆုံသူရှိလာပြီဆိုတဲ့သတင်းဟာကျန်းမာရေးအာဏာပိုင်တွေအဖို့သူတို့သက်ဆိုင်ရာနိုင်ငံသားတွေပေါ်ပိုးပြီးတော့အကာအကွယ်ပေးဖို့တတိပေးလိုက်တယ်လို့ဖြစ်လာပါရယ်အမေရိကဩစတြေးလျနဲ့နိုင်ငံတော်တော်များများမှာတရုတ်နိုင်ငံကိုလက်တလောသွားရောက်ခဲ့သူတွေသူတို့နိုင်ငံအတွင်းဝင်ရောက်ခွင့်လည်းပိတ်ပင်ထားတာပါဒ ဒါပေမဲ့လေကိုယ်နိုင်ငံသားတွေကိုတော့လက်ခံရတော့ကြောင်းပြင်သစ်မှာဆိုရင်တရုတ်နိုင်ငံကနေပြန်လာသူတွေကိုတီးကြခွဲနေထိုင်စေဖို့နေရာနဲ့နေရာပြင်ဆင်ပေးထားပြီးတော့သူတို့အိမ်တွေကိုမပြန်ခင်အဲ့ဒီမှာနှစ်ပတ်ကြာထားစောင့်ကြည့်သွားမှာပါပြည်နယ်ကလေးငယ်ကာကွယ်ရေးဆိုင်ရာဝန်ကြီးအင်ဒရီယန်တကတ်ကအခုလိုရှင်းပြပါတယ်
Évidemment dès leur
arrivée တခြားသူတွေစီယောဂကူးစက်မှုထပ်မဖြစ်အောင်သူတို့တွေရဲ့ကျန်းမာရေးကိုအနီးကပ်စောင့်ကြည့်နေပါတယ်
တရုတ်နိုင်ငံဝူဟန်ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူပေါင်း300ကျော်သေဆုံးခဲ့ပြီဖြစ်ပြီးသေဆုံးသူအများစုဟာယောဂစတင်ရာဟူပေပြည်နယ်ကပါအခုခါမှာတော့နိုင်ငံပေါင်း24နိုင်ငံမှာယောဂကူးစက်ခံရသူ1000ကျော်နီးပါးရှိနေပြီးတော့ဒီဗိုင်းရပ်စ်ဟာထက်ဆင့်ပြန့်ပွားနိုင်တယ်လို့အစာချေလမ်းကြောင်းမှာခိုးကပ်နေနိုင်တာပါဒါပေမဲ့လည်းဘယ်လိုပုံစံမျိုးနဲ့ကူးစက်ပြန့်ပွားလဲဆိုတဲ့အသေးစိတ်ကိုတော့ရှာဖွေနေသေးပါတရုတ်ကျန်းမာရေးကော်မရှင်ကမီဖန်က
ဝူဟန်深圳
ဝူဟန်ရှန်ဇင်နဲ့အမေရိကမှာပထမဆုံးတွေ့ရတဲ့လူနာတွေရဲ့မဆင်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေကိုထပ်ပြီးတွေ့ရပါတယ်။ဒါဘာပြနေလဲဆိုတော့ဒီဗိုင်းရပ်စ်ဟာမျိုးကွဲအနေနဲ့ဒီထပ်ပြန့်ပွားပြီးတော့အစာချေလမ်းကြောင်းထဲမှာရှိနေနိုင်တာပါ။ဒါပေမဲ့ဒီမဆင်ကတွင်းဒါမှမဟုတ်ဗိုင်းရပ်စ်ပါတဲ့အရင်အဆက်ကနေပဲဖြစ်ဖြစ်ဒီဗိုင်းရပ်စ်ဟာအတွင်းကနေပြီးတော့တွန်းကအားနဲ့ပြန့်ပွားစေနိုင်လားဆိုတာကိုတော့သိရဖို့စူဇန်သုတေသနလုပ်ပြီးတော့အတည်ပြုဖို့လိုပါသေးတယ်။
အီတလီသိပ္ပံပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်မျိုးဆက်သစ်တွေရဲ့မူလ DNA မျိုးစိတ်ကိုတီးကြခွဲထုတ်လေ့လာနိုင်ခဲ့ပြီလို့ဆိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရတဲ့တရုတ်နိုင်ငံကအလေလောက်သူနှစ်ဦးကိုကုသပေးနေတဲ့ Lazaro Spallanzani ကူးစက်ယောဂကာကွယ် Institute မှာအခုလိုသုတေသနလုပ်ရှာဖွေတွေ့ရှိခဲ့တာပါ။အီတလီကျန်းမာရေးဝန်ကြီး Roberto Speranza က
aver isolato il
virus ကိုတီးခြားခွဲထုတ်ထားနိုင်ပြီဆိုတဲ့အဓိပ္ပာယ်ကတော့ဒီ virus အကြောင်းနဲ့ပတ်သက်ပြီးထပ်သိရဖို့အခွင့်အရေးတွေရလာတဲ့သဘောပါဒါအပြင်ဒီယောဂကူးစက်မှုကိုတားဆီးဖို့ဘာတွေလုပ်နိုင်မလဲဆိုတာကိုလည်းပိုပြီးနားလည်လာနိုင်စေပါတယ
်အခုလိုရှာဖွေတွေ့ရှိမှုကိုနိုင်ငံတကာအဖွဲ့အစည်းတွေကလည်းပေးရသွားမှာဖြစ်တယ်လို့တနင်္ဂနွေနေ့ကသတင်းတော်တွေကိုဝန်ကြီးကပြောကြားခဲ့တာပါအီတလီမှာတော့တရုတ်လူနာနှစ်ဦးသာရှိပြီးတော့ဥရောပတစ်ခွင်မှာတော့ virus ကူးစက်ခံရသူ20ကျော်ရှိနေပါတယ်ခင်ဗျာ
ရရှိမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရေပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါပြီ။မြန်မာအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့ဆက်ခဲ့တဲ့ဒီယောဂပိုးကြီးဟာယောဂအတော်များများကိုပါနိုင်ငံအတော်များများကိုပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာရမှလို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံလိုက်ကျန်းမာရေးရေပေါ်အခြေအနေတွေပြင်ဆင်နေကြရပါတယ်။မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုနဲ့အတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါင်းဆွေးနွေးမြင်းများလို့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်တော့ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြိုတင်ပို့ထားနိုင်ပါတယ်VOA မြန်မာပိုင်းဖုန်းနံပါတ်က0232382994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းရမယ့်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
။မလက်ဖြန်အင်္ဂါညဒရက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဝတီမြို့ကကရင်နယ်ကြားစောင့်တပ်ဘုံမူဟောင်းတို့ရဲ့နေအိမ်မှာတော့ဒီကနေ့မနက်ပိုင်းဘုံနှလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုအတွင်းမှာအိမ်ရှင်အပါအဝင်လူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုပေါက်ကွဲမှုတွေဖြစ်ပွားလေ့ရှိတဲ့ကရင်ပြည်နယ်မြောက်ဝတီမြို့မှာ2020နှစ်စမှာပဲပထမဆုံးအကြိမ်ဖြစ်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားတဲ့အိမ်ဟာကရင်နယ်ကြားစောင့်တပ်ရဲ့ဗိုလ်မှူးကောင်စောတင်မြင့်အိမ်မှာဖြစ်ပါတယ်။အိမ်ရှင်ထိခိုက်အောင်ပေါက်ကွဲစေတတ်တဲ့ပစ္စည်းတွေလာပြီးထားတဲ့သူရှိနေတယ်လို့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပါတယ်
။ဘိုးတော်ကတော့သူရဲ့မှာဆက်ခဲ့လို့ပြောရတယ်။သူကအိမ်မှာနေရတာကသူရဲ့သူမျိုးသမီးရဲ့အိမ်မှာနေတ
ယ်။ဟုတ်ကဲ့။
တော့မနေ့ပြရထားတော့သူကအိမ်ကျောင်းကတကားဖားတဲ့အချိန်မှာဒီအထုပ်လေးတစ်ခုလုပ်ရတယ်။သူလေးကသူကန်ကြည့်ရတော့စိတ်ပေါ့ပဲ။ငါးချက်တာ၆ချက်တာဝင်နေလို့ရှိနေလို့ခင်ဗျ။ဟု
တ
်ကဲ့။ဒါလေးလည်းသူစုပ်ကြည့်တယ်ပေါ့။ဟု
တ်
ကဲ့။စုပ်ကြည့်လိုက်ပြီးသူပြလိုက်တဲ့အချိန်မှာအဲဒီကောင်ကအကွယ်မှုဖြစ်တယ်လို့ပြောတာ။အဲဒီအကွယ်မှုဖြစ်တဲ့အားကြောင့်နော်စကားထိုင်ကုန်လို့ရှိတယ်။ဝါထိုင်ကုန်လို့ရှိတယ်ဆိုတာထိုင်ကုန်ဟောပါတကူကဟိုထားပေါတော့ပေါ့။အတူကအခုဒီစန္ဒာလေးတစ်ခုရှိတာပေါ့။နောက်တစ်ခါတော့ချက်သွားတာ
ထိခိုက်ဒဏ်ရာရသူတွေရဲ့ဒဏ်ရာတွေကတော့တိတ်ပြီးတော့စိုးရိမ်စရာမရှိဘူးလို့လဲဆိုပါတယ်အခုပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာမြေယာအငင်းပွားမှုပြဿနာဖြစ်ပွားနေတာပါအင်ယာစီမံကိန်းအတွက်ကုမ္ပဏီတစ်ခုကိုပေးထားတဲ့နေရာမှာလစ်လက်နေပြီးအဲ့ဒီနေရာအတွက်လူလေးဦးခန့်အငင်းပွားနေကြတာဖြစ်ပြီးအဲ့ဒီအငင်းပွားတဲ့နေရာမှာအခုလိုမျိုးပောက်ကွဲမှုဖြစ်ပွားခဲ့တာလို့လဲပြောပါတယ
ဟုတ်ကဲ့
အဲ့ဒီကဲမှာမှညွတ်နေတာလေးကဒီနေကတော့သွင်းကားတော့ဒီတာနေတဲ့ကမပါဘူ
းဟုတ်ကဲ့
အဲ့ဒီညွတ်ပြန်နေတဲ့နေရာလေးပေါ်မှာနေရာအမြင်ပွားမှုဖြစ်နေတာဒီ၄ရက်တော့နဲ့ဖြစ်ရှင်းနေတာသူရှိပါ့မယ
်ဟုတ်ကဲ
့နေရာတက်လာဖြစ်နေပါဘောအခုလက်ရှိဒီကာတန်ရှင်နေရာကိုကျွန်တော်ပါခဲ့တယ်ဒီအေးစီမှာမဟုတ်ဟု
တ်က
ဲ့ထောက်ပါလေနော်ထောက်ပါနဲ့မျိုးတော့ပေးနေနေကြည့်တာတော့အစီလဲဒီစက်တလာရဲ့အတိတ်ကကိုပဲဖြစ်လို့ဒီလိုမျိုးဖြစ်လာနိုင်လို့လည်းသူအမှတ်သားတော့ရှိတာပေါ့ခဏ
ဟုတ်ကဲ့
ဒီကတော့ဟိုပုဂ္ဂိုလ်ချင်းဖြစ်တဲ့နေရာစက်တလာမှာရှိခဏပါခဏဟုတ်ဒီဟိုပေါ့ကျွန်တော်ပေါ်ထုတ်အောင်ပါခဏ
နေကြားသောဘုံမူဟောင်းစောတင်မြင့်ရဲ့နေရှိမှာပောက်ကွဲမှုကြောင့်အင်းရှင်းမျက်နှာသာပရင်ပေါက်မှန်များကွဲကြေခဲ့ပြီးနေကြားသောဘုံမူအောင်စောတင်မြင့်ရဲ့ဘဲဘက်ပေါက်မှာဒဏ်ရာရရခဲ့သလိုပောက်ကွဲဆံကြောင့်ပြေးလာတဲ့ဈေးတဲ့တူဖြစ်တဲ့ဦးစိန်လင်းကတော့ခြေတလုံးဒဏ်ရာရရရှိခဲ့ပါတယ်။မြောက်ရီမျိုးဟာကရင်လက်နက်ကင်နဲ့အများစုအခြေဆိုင်ရာနယ်မြေဖြစ်ပြီးပြီးခဲ့တဲ့နှစ်တွေတုန်းကလည်းမကြာခဏပောက်ကွဲမှုတွေဖြစ်ပွားနေတာပါ။ဒါအပြင်လက်နက်ကင်တပ်ဖွဲ့ဝင်တွေနဲ့အရက်သားတွေကြားမြေယာပြဿနာအငင်းပွားမှုတွေလည်းဖြစ်ပွားနေတာမျိုးတွေလည်းရှိနေပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တတင်းတာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်ရဲ့အဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလဲပြောပြပေးပါအောင်ရှင်။
နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ 18,200 ကျော်ရှိနေပြီးသေဆုံးသူ 361 ယောက်ထက်မနည်းရှိနေပါပြီ။ဒီနေ့ကနေနေတုန်းကတော့ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတယောက်သေဆုံးခဲ့တာမဟုတ်တရုတ်နိုင်ငံပြင်ပမှာပထမဆုံးသေဆုံးမှုဖြစ်ပါတယ်။တရုတ်အာဏာပိုင်တွေကရောဂါပိုးကူးစက်မှုကိုထိန်းနိုင်အောင်တချို့ဒေသတွေမှာအဝင်ထွက်တွေကိုတားမြစ်ထားသလိုနှစ်သစ်ကူးရုံးပိတ်ရပ်တွေကိုလည်းတိုးထားပါတယ်။အကြောင်းတွေကိုလည်းပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှလည်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ထုတ်ပြန်တဲ့အရေးပေါ်အခြေအနေဒီနေ့ကနေညပိုင်းနေပိုင်းကဆလို့အသက်ဝင်နေပါပြီ။တရုတ်နိုင်ငံဝူဟန်ကစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံစီးပွားရေးထိခိုက်မှုတွေကြုံနေရတယ်လို့တရုတ်တာဝန်ရှိသူတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ခရီးသွားလာရေးဟိုတယ်နဲ့စားသောက်လုပ်ငန်းဆိုင်ရာလုပ်ငန်းရုပ်ရှင်နဲ့ဖျော်ဖြေစားတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုရှိလာတယ်လို့တရုတ်အမျိုးသားဖွံ့ဖြိုးရေးနဲ့ပြုပြင်ရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ယောဂါပိုးထိန်းချုပ်ရေးကိုနိုင်နိုင်နင်းနင်းဆောင်ရွက်နေတယ်လို့လည်းသူကအာမခံပြောကြားခဲ့ပါတယ်။တရုတ်နှစ်သက်ကိုရုံးပိတ်ရက်တွေအပြီးဒီကနေ့တနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာတော့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တာကိုစိုးရိမ်ပြီးတော့ရင်းနှီးမြှုပ်နှံသူတွေဟာတရုတ်စတော့ဈေးကွက်ထဲကဒေါ်လာဘီလီယံ400ကျော်ကိုထုတ်ရောင်းခဲ့တာမို့အာရှစတော့ဆရာဈေးတွေတချိန်တို့ထိုးကြခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့တရားစွဲထားတဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတကိုခုခံခြေပနေတဲ့ရှေ့နေအဖွဲ့တွေဟာဒီကနေ့တနင်္လာနေ့မှသူတို့ရဲ့နောက်ဆုံးလျှောက်လွဲချက်တွေကိုနှစ်နာရီစီတင်ပြကြရမှာဖြစ်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. ¶¶ From Washington, this is VOA News.